ဆရာဦးခတ်ထိန်နဲ့ခင်ဗျာဖားကန်ကြောက်စိတ်တွင်ဒူးဖော်တဲ့နေရာမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြေစာပုံတွေပြိုကျခဲ့လို့လူတွေရာနဲ့ချီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ဆရာအရေးကြီးအဆိုတင်သွင်းခဲ့တယ်လို့သိရပါတယ်အမျိုးသားထွက်တော်မှာပေါ့လေဘယ်လိုများတင်သွင်းခဲ့ပါလဲဆရာ
ကျွန်တော်တို့နိုင်ငံမှာကြောက်မြတ်ကြောက်စိတ်ဒူးဖော်တဲ့နေရာမှာဒူးဖော်တဲ့လုပ်ငန်းကိုပဲအဓိကလုပ်သွားပြီးတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပိုင်းကိုလုပ်တဲ့နေရာမှာအားနည်းလာခဲ့တာနှစ်ပေါင်း30ကျော်40နီးပါးလောက်ရှိတော့မယ်ထင်တယ်ဒီပတ်ဝန်းကျင်မှာအန္တရာယ်တွေတဖြည်းဖြည်းပို့ပြီးတော့များလာတာပေါ့ဒီမြေမြေနဲ့ပြင်ပျက်စီးသွားတာတို့ချောင်းတွေမြောင်းတွေပျက်စီးသွားတာတို့ကျွန်တော်တို့အရင်တော့ဒေသခံနေတဲ့ရွာတွေဘာတွေကယတနာနေမြေဆိုတော့ပြောင်းတာရွှေ့တာတို့နောက်ပြီးတော့မြေစာပုံတွေနဲ့နောက်ပြီးတော့ကဘာပြိုတာနဲ့အဲ့ဒါတွေကလည်းအများကြီးဒီလူကြီးတွေ့လဲအန္တရာယ်ရှိလာတာပေါ့လေဒါတွေဟာ2025ခုနှစ်မှာ39ကြိမ်လောက်အဲ့ဒါမျိုးဖြစ်တယ်လို့ကျွန်တော်တို့ကသိရှိရတာပေါ့ဒီတစ်ခါကတော့အခုဒီဖက်ကဒေသကံခံရွာနာကဖြစ်တဲ့ကိစ္စကြတော့လူကနေရာဝန်းကျင်လောက်ပျောက်သွားတဲ့အခုတရားကျော်ကတော့အလောင်းတွေပြန်တွေ့တယ်ဆိုတော့ဒီဟာကတော့ယာကနန်းဖြစ်သွားတဲ့အခါမှာကတော့အားလုံးအတွက်ဝမ်းနည်းစရာနဲ့အော်ဩစရာပေါ့နော်ဒီလိုမျိုးမြေစာပုံတွေကတော့နေရာအထက်မှာမဟုတ်ဘူးနေရာတော်တော်များများဒီမှာရှိတယ်နောက်ထပ်လဲဒီလိုအဖြစ်အပျက်မျိုးတွေဒီလိုအန္တရာယ်တွေကတော့ရှိနေမှာပဲရေကြီးရမျက်နှာရလာပြီးတော့လုတ်ကန်စားတော့တဲ့ကျွန်တော်တို့တိုင်းရင်းသားတွေဒေသခံတိုင်းရင်းသားတွေဒီလိုအန္တရာယ်မျိုးနဲ့မကြုံဖို့အတွက်ကတော့ဆက်ပြီးတော့မဖြစ်အောင်လက်တလောမဖြစ်ဖို့အတွက်ကြိုတင်ပြီးတော့ကာကွယ်နိုင်တဲ့နည်းတွေကိုလည်းကာကွယ်မယ်ရေရှည်အတွက်လည်းစနစ်တကျစီမံကိန်းတွေနဲ့ဆက်ပြီးတော့ဒါကိုလည်းထိန်းသိမ်းဖို့အတွက်ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့အနေနဲ့ဒီနေ့အ мян ဆောင်ရွက်တင်တယ်ဆိုတဲ့အပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုဒီနေ့တင်သွင်းခြင်းဖြစ်ပါလေ
ဆရာကကပြောသလိုပေါ့လေဟိုလက်တလောဆောင်ရွက်တင်ဒါရှိသလိုရေရှည်အတွက်လည်းဒါထိန်းသိမ်းကာကွယ်ဖို့အတွက်ဆိုလို့ရှိရင်ပြည်ထောင်စုအစိုးရအနေနဲ့ပေါ့လေဘယ်လိုပုံစံမျိုးနဲ့လှုပ်ဆောင်တင်တယ်လို့ဆရာပြောနိုင်မလဲဆရာ
ဟာကိုတော့ပြည်ထောင်စုအစိုးရကိုယ်တိုင်ဦးဆောင်ပြီးတော့သူ့ဝန်ကြီးဌာနတွေရောအုပ်ချုပ်ရေးအစင်းစင်းတွေရောအကုန်လုံးပါဝင်ပြီးတော့ဆောင်ရွက်ရမယ်လို့လက်ခံတယ်သူတို့ကအန္တရာယ်ရှိတဲ့နေရာတွေကိုအန္တရာယ်မဖြစ်အောင်ဝိုင်းဝန်းဆောင်ရွက်ပြီးတော့ရေရှည်မှကြတော့ကဟိုစနစ်တကျနဲ့လုပ်သွားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဒီကြောက်မြက်ကိုဒီကြောက်စင်းကိုနောက်ထပ်တစ်နှစ်နှစ်နှစ်ပြီးပြီးတော့ပုံသွားမှာမဟုတ်ဘူးနောက်ထပ်နှစ်ဆယ်ချီပြီးတော့ဒါဆောင်ရွက်ရမယ့်လုပ်ငန်းဖြစ်တဲ့အတွက်ကြောင့်ဒူးတာတွေရောဒေယူပို့ဆောင်တွေရောမြေစာပြစ်တဲ့နေရာတွေရောဒီထက်ပို့ပြီးတော့အန္တရာယ်ကင်းတဲ့နည်းဒီထက်ပို့ပြီးတော့စနစ်တကျဖြစ်တဲ့နည်းဒီထက်ပို့ပြီးတော့ရေရှည်လုတ်သွားမဲ့နည်းစနစ်တင်နဲ့လုတ်တင်တယ်လို့အဲ့လိုသုံးသပ်ပါလိုက
်ဖားကန့်ကြောက်စင်းတွေမှာလောက်ကင်နေတဲ့ကုမ္ပဏီပေါင်းဆိုရင်200လောက်ရှိတယ်လို့ကျွန်တော်သိထားပါဆရာလေဒီကုမ္ပဏီ200ကတူးဖော်တဲ့မြေစာပုံတွေကိုစနစ်တကျစွန့်ပစ်ဖို့ဆိုလို့ရှိရင်ဘလို့ပုံစံမျိုးနဲ့သူတို့အနေနဲ့စွန့်ပစ်တင်တယ်လဲဆရာ
ဘယ်လိုနည်းနဲ့ဆောင်ရွက်ရမယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်အနေနဲ့တော့ပြောဖို့တော့ခက်တယ်ဒါပေမဲ့မြန်မာနိုင်ငံကျောင်းမြတ်ဥပဒေနဲ့ပတ်သက်တဲ့ကိစ္စကလည်းပဲကျွန်တော်တို့အခြေခံလူတန်းစားတွေနောက်ပြီးတော့ဒေသခံတိုင်းရင်းသားတွေနေရာတကာနေရည်ကြီးရမြင့်မှုရာအသက်မွေးဝမ်းကြောင်းအတွက်ရောက်ရှိလာတဲ့ကိုယ့်ရဲ့ပြည်သူလူထုတိုင်းရင်းသားတွေကိုလုံနိုင်ကင်နိုင်အောင်ကာကွယ်တဲ့အနေအထားလည်းရှိတဲ့ဒီကြောင့်မြတ်ဥပဒေဒီလေးဖြစ်တွင်ရေးဆွဲတင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်တယ်ကုမ္ပဏီတွေကလည်းပဲအရင်နီးပေါင်းမြောက်များဆိုတာနဲ့သူတို့လည်းရင်းနှီးမြှုပ်နှံပြီးတော့လုပ်တဲ့အချိန်မှာလည်းပဲသူတို့ကိုယ်နိုင်ကလည်းပဲစနစ်တကျလေးဥပဒေတွေကိုအသက်ဝင်အောင်လိုက်နာပြီးတော့ဆောင်ရွက်တင်တယ်တသူတွင်ဝင်ကြီးဌာနနဲ့ကျွန်တော်တို့ပြည်ထောင်စုအစိုးရကတော့ဒါမြန်မာနိုင်ငံရဲ့ဝင်ငွေကိုအများဆုံးရှာဖွေပေးတဲ့အထက်မှာကန္ဓာတစ်ခုအနေနဲ့ရှိတဲ့ဒီကြောင့်စိန်ကြောင့်မြတ်နဲ့ပတ်သက်တဲ့ကိစ္စကအောက်ခြေမြေပြင်မှာပကတိဖြစ်ပျက်နေတဲ့အနေအထားတွေကိုဟိုတိတိကျကျသိရှိနားလည်ပြီးတော့ဒီပုံပေနည်းနဲ့ဆောင်ရွက်တင့်တယ်ဆိုတဲ့ဥစ္စာကတော့ဒါနီလန်းရှာဖွေဖို့လိုအပ်တယ်တခါတလေကျရင်ကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကတကယ်အောက်ခြေရဲ့အဖြစ်အပျက်တွေကိုအသေးစိတ်မသိတော့စီမံချက်တွေစီမံကိန်းတွေဥပဒေတွေလှုပ်ဆောင်တဲ့နေရာမှာတခါတလေအောက်ခြေရဲ့လက်တွေ့နဲ့ပြည်သူလူထုနဲ့အခြေခံလူသားစားတွေနဲ့ဟိုကွဲလွဲတဲ့အနေအထားလေးတွေရှိရင်ဟုတ်စတယ်မှာပေါ့နော်မဖြစ်ကျင်တာတွေဖြစ်တဲ့ဟာတွေလည်းရှိတတ်တဲ့အတွက်ကြောင့်ပညာရှင်တွေကအစိုးရကအစအားလုံးကတော့ဒါရည်ရှည်အတွက်ကတော့ဆောင်ရွက်တင်တယ
်လာမယ့်အစိုးရတဲ့လက်ထက်မှာဆိုလို့ရှိရင်ရောဒီတပ်ထုတွင်ဥပဒေဒီဥပဒေတွေကိုလေးစားလိုက်နာဖို့အတွက်ဆိုလို့ရှိရင်ဘာတွေလိုအပ်မလဲဆရာ
ဒီကျွန်တော်တို့ဒါမြန်မာနိုင်ငံတပ်ထုဥပဒေကတော့ဒီရက်ပိုင်းဒီလပိုင်းမှာပဲဒါတည်ပြုနိုင်မဲ့အနေအထားရှိတယ်ဒါပေမဲ့ဒီမြန်မာနိုင်ငံကြောက်မြတ်ယတနာဥပဒေကြမ်းနဲ့ပတ်သက်တဲ့ဥစ္စာက ကျွန်တော်တို့မပြီးသေးဘူးဒါဟိုဘယ်ပြီးတော့ပြင်ဆင်တာတော့ဘာတော့ပေါ့နော်ဒါမပြီးသေးဘူးအခုလိုအဖြစ်အပျက်မျိုးတွေမဖြစ်ဖို့အတွက်ဥပဒေနည်းဥပဒေတွေကိုဟိုထည့်သွင်းရေးဆွဲဖို့လိုတယ်စနစ်တကျဆောင်ရွက်သွားတင်တယ်လို့အဲ့လိုမြင်ပါတယ
်ပြီးခဲ့တဲ့ရပိုင်အမေသာပုံပြောကြသွားလို့လူအယောက်200နီးပါးလောက်ဒါမေသာပုံပြီးသွားတယ်လို့လည်းပြောကြတယ်အဲ့ဒီမှာ114ယောက်ပဲအလောင်းပဲပြန်တူးဖော်လို့ရတယ်လို့ပြောတယ်ကြံသေးတဲ့သူတွေရှိနိုင်ဦးမလားဆရာဘယ်လိုများမြင်ပြီလဲအဲ့ဒီအတွက်ကောဘာတွေလုပ်ပေးတင်တယ်လို့ဆရာယူဆတယ်ဗျာ
အဖြစ်နိုင်ရင်တော့ဆက်ပြီးတော့ဖော်တင်ပါတယ်အားလုံးကိုတွေ့နိုင်အောင်တော့ဒါစူးစမ်းပြီးတော့ဖော်တင်ပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံသားတယောက်ဟာသူ့နိုင်ငံသားတယောက်ရဲ့တံပိုးရှိပါတယ်တိုင်းသားတယောက်ဟာလည်းသူ့တိုင်းသားအလျောက်တံပိုးရှိပါတယ်ကွယ်လွန်သွားတာတည်ဆုံသွားတာပျောက်ကွယ်သွားတာအညစ်ပေါင်းတော်တော်ကြားတဲ့ဟာတွေတောင်မှလူတွေကရှာဖွေပြီးတော့ဖော်ထုတ်ပြီးတော့ကောင်းကောင်းမွန်မွန်လုပ်တဲ့လူတိတ်ခါလူဟိုဂုံတိတ်ခါပေါ့နော်ဒါတွေကလည်းပဲဆက်လက်ဆောင်ရွက်တင်တဲ့လုပ်တင်တဲ့ဟာလို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်
ဆရာဥက္ကဋ္ဌနဲ့အခုလိုပြကြပြလာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ